ဟောင်ကောင်ဥက္ကဋ္ဌရွေးမှုကယ်ရီလမ်ကဆန္ဒပြသူတွေနဲ့တွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ဒီကနေ့ပြောပေမဲ့ရုံဝင်ဆန်ခတ်ဖြစ်တာကတော့အဆိုးရွားအနေနဲ့တီးခံမှာမဟုတ်ဘူးလို့ပြောပါတယ်။ရုံဝင်ဆန်ခတ်ဆက်ဖြစ်နေမယ်ဆိုရင်လှုပ်ဆောင်ရမယ်တခုတည်းသောနည်းလမ်းကတော့တရားဥပဒေစိုးမိုးရေးလှုပ်ထုံးလုပ်နည်းတွေကတစ်ဆင့်နှိမ်နင်းဖို့ပဲဖြစ်တယ်လို့ဥက္ကဋ္ဌရွေးမှုကယ်ရီလမ်ကပြောပါတယ်။ပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့တွေကဆန္ဒပြပွဲတွေအတွင်းရဲတပ်ဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေအကြားရုံဝင်ဆန်ခတ်ဖြစ်တာတွေရှိခဲ့ပြီးတဲ့နောက်လူ80ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကထောင်ပေါင်းများစွာသောဆန္ဒပြသူတွေထဲမှာအများစုကြီးကငင်းငင်းချမ်းချမ်းချီတက်ခဲ့ကြပြီမဲ့အုပ်စုကြီးတွေကလည်းခွက်ထွက်ပြီးရုံဝင်ဆန်ခတ်ဖြစ်အောင်လုပ်သူတွေကိုရဲတပ်ဖွဲ့ကမြေရွေဘုံနဲ့နှိမ်နှင်းပြိုခွဲတာတွေရှိခဲ့ပါတယ်။ဒါအပြင်မိသားပိုက်တွေကိုပထမဆုံးအကြိမ်အသုံးပြုပြီးပြိုခွဲတာတွေလည်းရှိခဲ့ပါတယ်။ဆန္ဒပြသူတချို့ကရဲတပ်ဖွဲ့ကိုအိုခဲတွေနဲ့ပေါက်တာဒုတ်တွေတန်ချောင်းတွေနဲ့ရိုက်တာအပြင်ရဲတပ်ဖွဲ့ဝင်တွေလမ်းပေါ်မှာချော်လဲတော့အောင်စက်ပြာရီတွေလောင်းပတ်ထားခဲ့ကြပါတယ်။1998ခုနှစ်မှာပြည်ထောင်အုပ်ချုပ်မှုအောက်ကနေဟောင်ကောင်ကိုတရုတ်လက်ထက်ပြန်ပြီးလွှဲပြောင်းခဲ့ကြတဲ့အခါဆိုရင်ငြိမ်းချမ်းတည်ငြိမ်ရေးအတွက်အကြီးအမားဆုံးချင်းချောက်မှုဖြစ်လာနေတဲ့ဆန္ဒပြပွဲတွေကိုဆက်လုပ်သွားဖို့စီစဉ်ထားကြပါတယ်။